တဲ့ပြင်းနဲ့ပါတီစုံဒီမိုကရေစီအထွေထွေရေးပေါက်ပွဲမှာထိုင်းနိုင်ငံရောက်ဆန္ဒနယ်ပြပံမှုရှိတဲ့မြန်မာနိုင်ငံသားတွေကြိုတင်မဲ့ပေးဖို့မြန်မာတန်ရုံးကစီစဉ်ထားတာနဲ့ပတ်သက်ပြီးပြောပြပါမယ်။ကျွန်မအေးမှာပါ။ထိုင်းနိုင်ငံရောက်ဆန္ဒနယ်ပြပံမှုရှိတဲ့မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ပေးဖို့အတွက်ထိုင်းစိုးရထုတ်ပြန်ထားတဲ့ဥပဒေတွေကိုဗစ် -19 ထိန်းချုပ်ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီဆောင်ရွက်ထားပြီးမြန်မာနိုင်ငံသားတွေမဲပေးနိုင်ဖို့အောက်တိုဘာလ3ရက်နေ့ကနေစတင်ရထားကြောင်းဗန်ကောက်မြို့မြန်မာတန်ရုံးကတန်မတ်ကြီးဦးမျိုးမြင့်တန်ကအခုလိုပြောပြပါရစေ။
ကျွန်တော်အကြံဉာဏ်ရပါခုနကပါလာတဲ့3ရက်နေ့3ရက်ကနေ6ရက်ကျွန်တော်အားတော့အားကြီးကျွန်တော်တန်ရုံးကအစ်အဟောင်းတို့ရှိတော့နေရာကျောင်းတို့3ရက်ဖက်လို့ရလို့တောင်းနေတယ်။ဒါကြောင့်ရက်ကလေးကျွန်တော်7ရက်တော့တော့အကြံဉာဏ်ရတော့ဟိုအတိအကျရှင်းအောင်မူပြီးဆိုတော့ကြည့်တိုးဆော်လို့ရတယ်ကျွန်တော်။ဟုတ်ကဲ့အဲ့ဒါအတိအကျရှင်းဆုံးပါကျွန်တော်အသေးလေးပြင်တာပါပဲ။အခုကတော့တူတော်တော်ရတယ်သူအကုန်ကပြီးဟိုဟုတ်ကဲ့လို့နဲ့အတန်းကြီးလေးပြအောင်ကျွန်တော်ဆက်ပြထားတာပါ
။2020ပြည့်နှစ်အောက်တိုဘာလ3ရက်နေ့ကနေ13ရက်နေ့ထိနေ့စဉ်နေ့တိုင်းမနက်7နာရီကနေညနေ6နာရီထိမဲပေးဖို့စီစဉ်ထားတယ်လို့ဆိုပါရယ်။ကျူတင်မဲပေးရမယ့်မြန်မာလူသမားတွေအနေနဲ့မဲပေးတဲ့နေ့မှာသက်ဆိုင်ရာလုပ်ငန်းတွေကနေခွင့်ရပြေးဖို့တော့ထိုင်းနိုင်ငံအလုပ်ကိုင်ဌာနနဲ့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်ပြီးထိုင်းမှာရှိတဲ့လူမှုအဖွဲ့အစည်းတွေကတော့မဲဆန္ဒရှင်တွေတွာလာပြီးအစဉ်ပြေအောင်သာလုပ်ဆောင်ပေးဖို့နိုင်ငံရေးပါတီတစ်ခုခုအတွက်မဲဆွယ်ပေးတယ်လို့မျိုးလှုပ်ဆော်ပေးတယ်လို့မျိုးပုံစံမျိုးဖြစ်ဖို့အတွက်ဗန်ကောက်မြို့မြန်မာတန်ရုံးကကြေညာချက်ထုတ်ပြန်ထားပါတယ်။မဲပေးမဲ့သူတွေကတော့နိုင်ငံကူးစာအုပ်မူရင်းသို့မဟုတ်မိသူမျိုးဝါဖြစ်ကြောင်းအထောက်အထားစာအုပ်မူရင်းကိုသာယူဆောင်လာရမှာဖြစ်ပြီးသက်တော်ပြည်မူရင်းသို့မဟုတ်မိသူကိုယ်နဲ့ယူဆောင်လာရမှာဖြစ်တယ်လို့ဆိုပါရယ်။ဒီမှာမအေးမှာထက်မြမာနေသက်ကနေတင်ပြပို့နေတာပါ။